Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန် DC မြို့တော် Free American တန်ကနေ2014ခုနှစ်ဇွန်လ19ရက်ကြာသပတေးနေ့မနက်ဖြန်စီစဉ်တွေကိုလိုင်းဒိုမီတာ24 30နဲ့40တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။မခွန်ယူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်သားညူပါဒီအီရန်နိုင်ငံမြောက်ပိုင်းမြို့တွေကိုတိမ်းပြီးတော့ဘက်တက်ကိုပါချင်းချောက်နေတဲ့ဆူနီတပုံတွေကိုတိုက်ခိုက်ဖို့အမေရိကန်လေကြောင်းတိုက်ခုပေးဖို့ဆိုပြီးတော့အီရတ်ကအကူအညီတောင်းထားတယ်လို့အမေရိကန်ထိပ်တန်းစစ်ဘက်ရာရှိသူကပြောပါတယ်နောက်ဒီလီဘီးယားနိုင်ငံဘန်ဂါဇီအမေရိကန်ကောင်စစ်ဝင်ရောတိုက်ခိုက်သူလို့ဥဆောင်သူလို့တန်တရားဖြစ်ခံရတဲ့သူဟာအမေရိကန်တွေကိုတိုက်ခတ်ဖို့နောက်ထပ်အစီအစဉ်တွေလုပ်ခဲ့တဲ့ဆိုပြီးတော့အမေရိကန်ပြည်တော်စုကနေပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောဆိုလိုက်ပါတယ်။စားရဒီသတင်းတွေကိုမတ်သက်စုနဲ့တူကြေညာပေးတော့ရှိပါမခွာညူ
။ဒီကနေ့မနက်ခင်းဦးစားပေးတင်ဆက်မဲ့သတင်းလွှာတွေထဲမှာတော့တာမွေမြို့နယ်မဟာတန်တိဒုက္ခကျောင်းတိုက်ကိုချိတ်ပိတ်စင်မှာဖမ်းဆီးလူဝစ်လဲခံရတဲ့အင်္ဂလန်နိုင်ငံသားမြန်မာနယ်ပွားဆရာတော်အတွက်လိုအပ်တဲ့အကူအညီတွေကိုဗြိတိန်ဘက်ကပေးဖို့အကူအညီနေပါတယ်။ဒီလိုလှုပ်ရဟာတရားလက်လွတ်လှုပ်ရဖြစ်တယ်လို့ပြပအခြေဆိုင်သာသနာ့အုပ်ဆောင်ဖွဲ့ကလည်းအခုလိုပြောပါတယ်
။ကျောင်းတိုက်ကိုငြိမ်းပွားမှုဖြစ်တဲ့အခါကျရင်တရားနိလန်းတစ်ခါဖြစ်ရှင်းရမယ်ဆိုတော့ဒါကဆရာကသတ်မှတ်တဲ့နိလန်းရှိတယ
်။သာသနာ့အုပ်ဆောင်ပြောခွင့်ရဆရာတော်ဦးဇဝနမိန့်ကြားခဲ့တာကိုလည်းဒီသတင်းတွေပြီးမှနားဆင်နိုင်ပါတယ်။နောက်ဗြိတိန်နိုင်ငံရောက်မြန်မာအမျိုးသမီးကိုယ်စားလှယ်ဖွဲ့ကဗြိတိရှာပါလီမန်မှာစစ်ပြေးဒုက္ခသည်အမျိုးသမီးတွေရဲ့အရေးတင်ပြခဲ့ပုံနဲ့အတူထိုင်းနိုင်ငံကမြန်မာဒုက္ခသည်တွေနေထိုင်ရေးကိုလည်းနားဆင်ကြားရမှာပါ။အခုရင်ဆုံးတော့ဇွန်လ19ရက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့မဆုမြတ်မုံတို့ကကြေညာပေးကြပါလိမ့်မယ်ရှင
်။အီရန်နိုင်ငံမြောက်ပိုင်းမြို့တွေကိုတင်ထားပြီးတော့ဘက်ဒတ်မြို့တော်ကိုပါချင်းချောက်လာနေတဲ့ဆူနီအစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခတ်ရမှာအမေရိကန်ကနေပြီးတော့လေကြောင်းတိုက်ကူပေးဖို့ဆိုပြီးတော့အီရတ်ကအကူအညီတောင်းခံထားတဲ့အကြောင်းအမေရိကန်ထိပ်တန်းစစ်ဖက်ရာရှိသူကပြောဆိုလိုက်ပါတယ်။အမေရိကန်ပူးတဲ့စစ်ဦးစီးများအဖွဲ့ရဲ့ဦးထဖြစ်တဲ့ဗိုလ်ချုပ်ကြီးမာတင်ဒမ်စီကအမေရိကန်ထက်လွှတ်တော်ကိုအခုလိုပြောဆိုတာပါ။အီရတ်ဆူရအနေနဲ့သူ့ရဲ့လူထုကိုအကာအကွယ်မပေးနိုင်တော့တာကြောင့်စစ်ပြန်တူအနေနဲ့သူဟာတော်ကြီးကိုစိတ်ပြက်လက်ပြက်ဖြစ်ရတယ်လို့ဗိုလ်ချုပ်ကြီးဒမ်စီကထက်လွှတ်တော်ကော်မတီကြားနာပွဲမှာပြောပါတယ်။အီရတ်ကရှိရခေါင်းဆောင်တွေဟာဆူနီတွေကပ်တွေနဲ့ဒီညီညွတ်တဲ့အစိုးရတရားဖွဲ့ဖို့ဆိုတဲ့သဘောထားချက်ကိုဘယ်တော့မှမလိုက်နာခဲ့ဘူးလို့လည်းကာကွယ်ဝင်ကြီး6ခေကပြောပါတယ်။အီရတ်ချက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအကောင်းဆုံးတုံ့ပြန်မလဲဆိုတာကတော့သမရဘရက်အိုဘားမားကဆူနီညှိနှိုင်းနေတုန်းရှိပါတယ်။ဗုဒ္ဓဦးနေမှာပဲသမရဟာဒီအထက်အောက်လွှတ်တော်ခေါင်းဆောင်တွေကိုသမရအိမ်ပြီးတော့မှခေါ်ယူရှင်းလင်းမှုတွေလုပ်ပါတယ်။အီရတ်လုံခြုံရေးတပ်ဖွဲ့တွေအားကောင်းလာဖို့အတွက်အမေရိကန်တွေနဲ့ဘယ်လိုမျိုးကူညီဆောင်ရွက်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းသမရအိမ်ပြီးတော့ကထုတ်ပြန်ကြေညာပါတယ်။လက်ရှိအနေအထားမှာတော့နီလန်းတွေရွေးချယ်နေတဲ့နေရာမှာအမေရိကန်ကနေပြီးတော့မြေပြင်စစ်တပ်တွေမလွတ်ဘူးဆိုတဲ့အချက်ကိုပဲသမ္မတဥပမာကဖဲထုတ်ထားတဲ့အကြောင်းအပြီးတော့ပြောခွင့်ရသူဂျေးကာနီကပြောဆိုပါရခင်ဗျာ
ယူကရိန်းနိုင်ငံရှေ့ဘက်ချန်ဒေတာတွေမှာလာနေကြီးကြားနေတဲ့ပြည်ပခါတွေဖြစ်ရှင်းနိုင်ဖို့ငြိမ်းချမ်းရေးအစီအစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အဲ့ဒီဒေသမှာတစ်ဖက်သက်အပြစ်ခတ်ရဆဲဖို့အတွက်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကအဆိုပြုနေပါတယ်အဲ့လိုမျိုးအပြစ်ခတ်ရဆဲတာဟာဒီခွဲထွက်ရေးလိုလားတဲ့လက်နက်ကင်တွေလက်နက်ချလာဖို့အခွင့်အလမ်းပေးတာဖြစ်တယ်လို့တိုင်းပြည်ကထွက်သွားခြင်းတဲ့သူတွေလည်းထွက်သွားနိုင်ဖို့အခွင့်အလမ်းပေးတာဖြစ်တယ်လို့သမ္မတပိုရိုရှန်ကိုပို့ထုနေကပြောတာကိုရုရှားသတင်းအေဂျင်စီတွေကကိုးကားရေးကြပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တယ်လီဖုန်းကနေတဆင့်အပြစ်ခတ်ရဆဲမှုလုပ်နိုင်ရေးဆွေးနွေးခဲ့ကြပြီးတဲ့နောက်တည့်မှာပဲမစ္စတာပိုရိုရှန်ကိုရဲ့အခုလိုပြောဆိုချက်ထွက်ပေါ်လာတာပါယူကရိန်းနဲ့ရုရှားခေါင်းဆောင်တွေရောက်တိုက်ရိုက်ဆက်သွယ်ပြောဆိုမှုဟာဆိုရင်ဒီယူကရိန်းရဲ့ခရိုင်းမီးယားဒေသကိုရုရှားတို့ပိုင်တဲ့အဖြစ်သတ်မှတ်ခဲ့တဲ့မတ်လာတွေကလူသေရှင်ကြားဒုတိယအကြိမ်မြောက်ဆက်သွယ်မှုဖြစ်ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းရှေ့ချမ်းမှာရှိတဲ့ရုရှားလူလားသူခွဲထွက်ရေးသမားတွေဟာသူတို့ရှိနေတဲ့ဒေသမတည်ငြိမ်မလုံခြုံအောင်လို့ဖန်တီးနေတယ်လို့ UNHCR လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဝေဖန်ပါတယ်တပုံတွေကသူတို့နယ်မြေဆိုပြီးတော့ကြီးညာထားတဲ့ Donetsk နဲ့ Luhansk ဒေသတွေမှာလူခွေရေးအခြေအနေဟာအတော်ကြီးကိုဆိုးဝါးနေတယ်လို့ UNHCR ကအစိုးရကစာထုတ်ပြန်ခဲ့ပါတယ
်။2012ခုနှစ်ကလီဘီးယားနိုင်ငံဘန်ဂါဇီအမေရိကန်ကောင်စစ်ဝင်ရုံတိုက်ခိုက်မှုကိုဥဆောင်ခဲ့သူဆိုပြီးတော့တန်တရားဖြစ်ခံရသူဟာအမေရိကန်တွေကိုတိုက်ခိုက်မှုအတွက်နောက်ထပ်အစီအစဉ်တွေလုပ်ခဲ့တဲ့အကြောင်းအမေရိကန်ပြည်ထောင်စုကနေပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောဆိုပါတယ်။နောက်ထပ်တိုက်ခိုက်လာနိုင်ခြေတွေကိုကာကွယ်ဖို့နဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကိုယ့်ကိုယ်ကိုခုခံပိုင်ခွင့်ရတနင်္ဂနွေနေ့တုန်းကဘန်ဂါဇီနီးမှာဟာမက်အဘူကတလာကိုဖမ်းဆီးခဲ့တာဖြစ်တဲ့ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဆမသာပါဝါကဒီလူညွေးကောင်စီထံကိုပြပို့တဲ့စာထဲမှာဖော်ပြထားပါတယ်။ဘန်ဂါဇီကအမေရိကန်တန်ယုံတိုက်ခိုက်ခံရမှုမှာတော့သံမတ်ကြီးခရစ်စတိုဖာစတီဗန်စ်အပါဝင်ဒီအမေရိကန်၄ဦးသေဆုံးခဲ့ရတဲ့အကြောင်းစာထဲမှာဖော်ပြပါတယ်။ဖမ်းဆီးခံရသူအဘူကတလာဟာအသက်40ကျော်ကျော်ပဲရှိပြီးတော့သူ့ကိုအခုဒီ USS New York American စစ်သည်မော်ပေါ်မှာ အမေရိကန်အာဏာပိုင်တွေကမေးမြန်းလျက်ရှိပါတယ်။ပြီးတော့သူ့ကိုအမေရိကန်ကိုခေါ်လာပြီးတော့ကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဆွဲချက်၃ခုနဲ့တရားစွဲဆိုမယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။ပြစ်မှုထင်ရှားရင်တော့တည်တံအပြစ်ဒဏ်ထိကိုသူပေးခံဖွယ်ရှိပါတယ်။သူ့ကိုစစ်တရားရုံးမှာမဟုတ်ဘဲနဲ့ရပ်ဖက်တရားရုံးမှာဆွဲချက်တင်စစ်ဆေးမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒီတော့ကြောင့်မလို့သူ့အနေနဲ့ခုခံပိုင်ခွင့်ရှိနေရှိရခိုးယူခွင့်ရမှာဖြစ်ပါတယ်။သူကဘယ်တော့အမေရိကန်ကိုခေါ်လာမလဲဆိုတာကိုတော့အတိအကျတာဝန်ရှိသူတွေကမပြောသေးပါဘူးခင်ဗျာ
အမေရိကန်စီးပွားရေးဟာဒီနှစ်အစောပိုင်းလတွေမှာတက်နေခဲ့ပေမဲ့လည်းအခုတော့ပြန်လဲတက်လာခဲ့ပြီလို့အမေရိကန်ဗဟိုဘဏ်ကပြောပါတယ်ဒါပေမဲ့အခုနှစ်အတွက်အမေရိကန်စီးပွားရေးတိုးတက်မှုခန့်မှန်းချက်ကိုတော့ဒီချော့ချပြီးတော့နှစ်ရာခိုင်နှုန်းကျော်ပဲရှိမယ်လို့ဗဟိုဘဏ်ထိပ်တန်းတာဝန်ရှိသူတွေကခန့်မှန်းပါတယ်ဇွန်နဝါရီလကနေပြီးတော့မလအထိစီးပွားရေးကျုံနေတဲ့အခြေအနေကတော့အဆုံးသတ်သွားပြီလို့ဗဟိုဘဏ်ဥက္ကဋ္ဌဂျက်နက်ယဲလင်ကပြောပါတယ်အလုတ်ကင်ဈေးကွက်မှာဆိုရင်လဲတိုးတက်မှုရှိနေပေမဲ့အလုတ်လက်မဲ့နှုံးကတော့တိတ်ကိုမြင့်တက်နေစေပဲလို့သူကဆိုပါတယ်။ကမ္ဘာထိပ်တန်းတာဝန်ရှိသူဒီခါမှာကမ္ဘာဘဏ်ထိပ်တန်းတာဝန်ရှိသူတွေနဲ့ဝါရှင်တန်ဒီစီမြို့တော်မှာနှစ်ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်ဗဟိုဘဏ်ဥက္ကဋ္ဌကဒီပုတ်ထုံးနေတော့ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အခုလိုမျိုးအမေရိကန်စီးပွားရေးပြန်လဲကောင်းလာပြီမဲ့စီးပွားရေးတိုးတက်စေဖို့စံချိန်တင်အောင်ရှော့ချထားတဲ့အတိုးနှုံတွေကိုတော့နောက်ထပ်အချိန်တော်တော်ကြာကြာအထိဆက်ပြီးတော့ရှော့ထားမယ်လို့လဲတာဝန်ရှိသူတွေကပြောပါတယ်ငွေကြေးဖောင်းပွားမှုနှုံးကတော့နည်းနည်းလေးတက်လာနိုင်ပြီးတော့ဒီစီးပွားရေးကောင်းမွန်ဖို့အထောက်အကူဖြစ်နိုင်တဲ့နှစ်ရာခိုင်နှုန်းနီးပါးဖြစ်လာနိုင်တယ်လို့ခန့်မှန်းကြပါတယ်ရှင
် View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.23 MHz တိုင်းဒိုမီတာ32 kHz 9.25 MHz တိုင်းဒိုမီတာ39 kHz 9.25 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်တောင်တရုတ်ပင်လယ်ပြင်တွင်ရေပိုင်တဲ့အငင်းပွားမှုမှာနောက်ဆုံးဖြစ်ခဲ့တဲ့အခြေအနေတွေကိုကင်တွယ်ဖြစ်ရှင်းဖို့တရုတ်နဲ့ဒီဗီယက်နမ်အရာရှိတွေဗီယက်နမ်နိုင်ငံမှာဗိုလ်တုံးတွေကဆုံတွေ့ခဲ့ကြပြီးမြဲဘာရလက်ကောင်းမှမရဘဲနဲ့ပြီးဆုံးသွားပါတယ်ပထမဆုံးချိန်လုပ်တဲ့အဲ့ဒီအဆင့်မြင့်အရာရှိဆွေးနွေးပွဲမှာနှစ်ဖက်စလုံးကသူတို့ရဲ့ရည်တည်ချက်တွေကိုပဲစုကင်ထားခဲ့တာပါပန်ဆိုင်မှုအငင်းပွားရနေမြေတဲဒီမေလတွင်တော့ကတရုတ်ကနေပြီးတော့ရေနံတူးစင်ထားလိုက်တာကြောင့်ပင်လယ်ပြင်နဲ့တင်းမာမှုရှိခဲ့တယ်လို့ပဲဗီယက်နမ်နိုင်ငံမှာတော့တရုတ်ဆက်ညီစနားပြမှုတွေဖြစ်ပြီးတော့လူအသေးပျောက်ပါရှိခဲ့ပါတယ်အငင်းပွားရပင်လယ်ပြင်အတွင်းမှာတရုတ်ရဲ့လှုပ်ရှားဆောင်ရွက်မှုတွေကိုနှောက်ယှက်ဟန်တားတာတွေကိုရပ်ဖို့နဲ့အဲ့ဒီနေရာဟာတရုတ်နိုင်ငံရဲ့အရင်ကတည်းကပိုင်ဆိုင်တဲ့ပင်လယ်ပြင်ပိုင်နယ်ဖြစ်တဲ့ဆိုပြီးတော့တရုတ်ကြီးတန်းတန်တမန်ရန်ဂျင်ချီကဗီယက်နမ်ကိုပြောဆိုခဲ့တဲ့အကြောင်းတရုတ်နိုင်ငံကြိုင်ဝန်ကြီးဌာနကထုတ်ပြောပါတယ်။ရန်နဲ့ဗိုလ်တုံးနေတုန်းကတွေ့ခဲ့တဲ့ဗီယက်နမ်ဝန်ကြီးချုပ်ငွယင်တန်တန်ကတော့ဒီတရုတ်ဟာနိုင်ငံတကာဥပဒေကိုချိုးဖောက်နေတဲ့အကြောင်းပြောဆိုခဲ့တယ်လို့ဗီယက်နမ်အစိုးရပိုင်သတင်းမီဒီယာတွေမှာကြေညာပါတယ်။အဲ့ဒီနေရာဟာတရုတ်သင်္ဘောတွေထွက်သွားဖို့ကိုလည်းဗီယက်နမ်ကနေပြီးတော့တောင်းဆိုခဲ့တဲ့အကြောင်းသိရပါတယ်ခင်ဗျာ။
လိန်ဖြောပြင်းရေးမှာကလင်းငယ်တွေကိုအသုံးပြုထားတဲ့ဓာတ်ပုံတွေဗီဒီယိုတွေလက်ဝဲပိုင်ဆိုင်မှုကိုရာဇဝတ်မှုမြောက်တယ်လို့သတ်မှတ်တဲ့ဥရေတရက်ဂျပန်လွှတ်တော်ကနေအတည်ပြုလိုက်ပါပြီ။နိုင်ငံတကာကနှစ်ပေါင်းများစွာဖိအားပေးခဲ့ပြီးတဲ့နောက်မှာအခုလိုဆောင်ရွက်လိုက်တာပါ။ဂျပန်လွှတ်တော်ကအတည်ပြုတဲ့ဥရေအရဆိုရင်ဂျပန်မှာကလင်းငယ်တွေနဲ့လိန်ဖြောပြင်းမှုပုံတွေဗီဒီယိုတွေလက်ဝဲထားသူကိုထောင်ဒဏ်တစ်နှစ်နဲ့အထက်ဒါမှမဟုတ်ရင်ငွေဒဏ်ဒေါ်လာ1000အထိအပြစ်ပေးအရေးယူနိုင်မှာဖြစ်ပါတယ်။ဖွင့်ပေါ်ပြိုးပြီးနိုင်ငံတော်တော်များများမှဒီကလေးငယ်တွေကိုလိန်ဖြော်ဖြော်ရေးအတွက်အသုံးပြုထားတဲ့ပုံတွေဗီဒီယိုတွေလက်ဝဲထားရှိမှုကိုတားမြစ်ထားပေမဲ့ဂျပန်မှာတော့အခုမှလွှတ်တော်ကဥပဒေဖြစ်ဖို့အတည်ပြုခဲ့တာပါဂျပန်မှာကလေးငယ်တွေကိုဒီလိန်ဖြော်ဖြော်ရေးပုံတွေဗီဒီယိုတွေထုတ်ဝေဖြန့်ချိမှုကိုတော့1996ခုနှစ်ကတည်းကဥပဒေအရပိတ်ပင်ကန့်သတ်ထားပါတယ်အခုဥပဒေသစ်ဟာလာမယ့်ဇူလိုင်လမှစပြီးတော့အသက်ဝင်မယ်လို့မျှော်လင့်ရပါတယ်ဒါပေမဲ့လည်းလက်ဝဲရှိမှုတွေကိုဖျောက်ဖျက်ဖျက်ဆီးနိုင်ကြဖို့ဆိုတဲ့မျှော်လင့်ချက်နဲ့နောက်ထပ်တစ်နှစ်ကြာမှအရေးယူမှုတွေကိုစတင်မှာဖြစ်ပါတယ်ရှင်
။ထိုင်းနိုင်ငံကနေပြီးတော့ထွက်ခွာနေကြတဲ့ကမ္ဘောဒီးယားလူသမားတွေကိုကူညီပေးဖို့ကမ္ဘောဒီးယားအစိုးရမှုတဲ့ဖွဲ့စည်းတွေကဒီအရေးပေါ်ဆက်သွယ်ရေးလိုင်းတွေနဲ့ကူညီပေးတဲ့အစီအစဉ်တွေကိုစောင့်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်းအတွင်းမှာပဲကမ္ဘောဒီးယား2,000,000လောက်ထိုင်းကနေပြီးတော့ပြန်လာကြတယ်လို့ခန့်မှန်းထားပါတယ်။ထိုင်းနိုင်ငံတွင်မေလ22ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတရားမဝင်အလို့သမားတွေကိုနှိမ်နင်းလာမယ်ဆိုတဲ့သတင်းတွေနဲ့အတူပဲစိုးရိမ်ပြီးတော့သူတို့ထွက်ပြေးလာကြတာဖြစ်ပါတယ်။ကမ္ဘောဒီးယားနယ်စပ်မှာ NGO အဖွဲ့6ခုထက်မနည်းရှိပြီးတော့သူတို့ဟာပြန်လာကြတဲ့ဒီကမ္ဘောဒီးယားအလို့သမားတွေကိုအစားအစာနဲ့အကူအညီထောက်ပံ့မှုတွေပေးနိုင်ဖို့ဆောင်ရွက်နေကြတယ်လို့သိရပါတယ်။ World Vision နဲ့ IOM တို့လိုမျိုးနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလည်းဒီပြန်လာတဲ့အလို့သမားတွေကိုအကူအညီတွေပေးနေတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံတွင်းမှာတော့ကမ္ဘောဒီးယားအလို့သမား4သိန်းကျော်လှုပ်လှုပ်ကင်နေတယ်လို့အလို့သမားရေးအဖွဲ့တွေကခန့်မှန်းထားပါတယ်။ဂျုံထွက်နှုံအစမတန်များပြားတိုးတက်လာအောင်သူတွေနာပြုတ်ခဲ့သူအိန္ဒိယနယ်ဘွားသူတွေတူးကို2014ခုနှစ်ကမ္ဘာစားနပ်ရိက္ခာစုချိန်မြှင့်လိုက်ပါတယ်။ဒီစုကိုတော့အမေရိကန်နိုင်ငံကြီးဌာနကနှစ်ဆင်ပေးတဲ့စုဖြစ်ပြီးတော့အခုနှစ်စုကိုဆန်ဂျယာရဂျာရမ်ကရရှိလိုက်တာဖြစ်ပါတယ်။ ဒေါက်တာရစ်ဂျရမ်ဟာဂျုံမျိုးပေါင်းရာပေါင်းများစွာကိုသူ့တနာပြုထုတ်လုပ်ခဲ့တဲ့အတွက်အထူးပဲကျေးဇူးပြုထိုက်သူဖြစ်တဲ့ဆိုပြီးတော့အမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်ခင်ဗျာ
ဗိုလ်ထုံးနေတုန်းက9ရက်မြောက်ကစားတဲ့ကမ္ဘာဖလားဘောလုံးဘောလုံးပွဲတွေမှာလက်ရှိကမ္ဘာဖလားချန်ပီယံစပိန်အသင်းအုပ်စုအစ်စ်မာရင်ရှုံးလို့ထွက်သွားရပါပြီအုပ်စု B ကစပိန်အသင်းထွက်သွားရပေမဲ့လည်း Netherlands နဲ့ Chile အသင်းတွေကတော့ဒုတိယအဆင့်ကိုတက်သွားကြပါပြီဗိုလ်ထုံးနေတုန်းကစပိန်နဲ့ Chile ကန်ကြတဲ့ပွဲမှာစပိန်က2-0မရှိနဲ့ Chile ကိုရှုံးပါတယ်အရင်ပွဲတုန်းကလည်းဒီစပိန်က Netherlands ကို 5-2 နဲ့ရှုံးထားတဲ့အတွက်နှစ်ပွဲရှုံးပြီးတော့ထွက်သွားရတာပါစပိန်အသင်းကြိုးစားကစားပြီးမြဲလဲဒီ Chile နောက်တန်းကအခိုင်အမာကာကွယ်ထားနိုင်ခဲ့တဲ့အတွက်စပိန်အသင်းတကူမှဝင်အောင်လို့မသွင်းနိုင်ခဲ့ပါဘူးအုပ်စု B ကထွက်သွားရတဲ့နောက်အသင်းကတော့ Australia အသင်းဖြစ်ပါတယ် Australia အသင်းဟာဆိုရင်လဲဒီပုတ်ထုံးနေတုန်းက Netherlands နဲ့ကစားတာမှာ 3-2 နဲ့ရှုံးပါတယ် Chile နဲ့ပွဲတုန်းကလည်း Australia 2-0 မရှိနဲ့ရှုံးတာကြောင့်အုပ်စုအဆင့်မှရင်ပြုတ်သွားခဲ့ပါတယ်အခုအတန်လွှင့်နေတဲ့အချိန်မှာတော့အုပ်စု A ကကင်မရွန်းအသင်းနဲ့ခရိုအေးရှားအသင်းတို့ကမ်းနေပါတယ်။အခုပွဲပြီးဖို့7မိနစ်လောက်ပဲလိုတော့ပြီးတော့လောလောဆယ်ခရိုအေးရှားက4ဂိုးကင်မရွန်းက5မရှိဖြစ်နေပါတယ်။ကင်မရွန်းကစားသမားတစ်ယောက်ကဒီခရိုအေးရှားကစားသမားတစ်ယောက်ရဲ့နောက်ကျောကိုတံတောင်းနဲ့သွားထုတ်လိုက်တဲ့အတွက်အနီးကပ်ပြပြီးတော့ထုတ်ခံခဲ့ရပါတယ်ရှင
်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသားညွဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းဆောင်မတွေထဲမှာအရင်ဆုံးမဟာတန်တိဒုက္ခကြောင်းတိုက်ချိန်ပိတ်ဆင်မှာလူဝိလက်ခံခဲ့ရတဲ့ဆရာတော်တွေအပေါ်ပြုမှုမှုနဲ့ပတ်သက်လို့ပြည်ပအခြေစိုက်သာသနာ့ဥဆောင်ဖွဲ့ရဲ့တုံ့ပြန်ချက်ကိုပြောပြပါမယ်တမွေမြို့နယ်တွင်ကမဟာတန်တိဒုက္ခကြောင့်တိုက်ကိုဝင်ရောက်စီးနင်းပြီးသတင်းသုံးနေတဲ့တန်ကတော့တချို့ကိုဖမ်းဆီးအတင်းလူဝိလက်ခံခဲ့တာဟာတရားလက်လွတ်တဲ့လုပ်ရဖြစ်တယ်လို့ပြည်နယ်ဆရာတော်ကြီးဦးစီးတဲ့ပြပအခြေဆိုင်သာသနာ့အုပ်ဆောင်ဖွဲ့ကပြစ်တင်ဝေဖန်လိုက်ပါတယ်။2009ခုနှစ်ငိမ့်ချမ်းနဲ့ရွှေဝါရောင်တန်ကလှုပ်ရှားမှုဖြစ်ပေါ်ခဲ့ပြီးတဲ့နောက်မြမအာနာပိုင်တွေကိုထိုစင်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့သာသနာ့အုပ်ဆောင်ဖွဲ့ရဲ့ဦးဆောင်သူတွေကိုအညှိုးထားတဲ့လုပ်ရအဖြစ်ရှုမြင်တဲ့အကြောင်းလဲသာသနာ့အုပ်ဆောင်အဖွဲ့ပြောခွင့်ရဆရာတော်က VOE ကိုမိတ်ပါတယ်အပြည့်စုံကိုတော့ကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်ရှင
်မဟာတန်တိဒုက္ခကြောင်းတဲ့ကိုဂျွန်လ10နှစ်တုန်းကအာနာပိုင်နေနဲ့နိုင်ငံတော်တန်ကမဟာနာယကအဖွဲ့ကညအချိန်မတော်ဝင်ရောက်စီးနှင်းချိတ်ပိတ်ပြီးတဲ့နောက်အဲ့မှာသတင်းသုံးနေတဲ့တန်ကချုပ်ကိုအတင်းလူဝစ်လဲဖမ်းဆီးမှုတွေလုပ်ခဲ့တာပါအတင်းလူဝစ်လဲခံရတဲ့အထဲမှာတော့ဒီလန်ဒန်မြို့သာသနာယန်တီဝိဟာရကျောင်းတဲ့ရဲ့ကျောင်းထိုင်ဆရာတော်ဦးဥဒ္ဓရလဲပေါအောင်ပါတယ်ဘုရားသာနာပြန်ပွားရေးအတွက်နိုင်ငံတကာမှာသာသနာပြုနေတဲ့ဥဒ္ဓရကိုအခုလိုမျိုးအတင်းလူဝစ်လဲဖမ်းဆီးတာနဲ့အခုလိုဒီမဟာတန်တိဒုက္ခကြောင်းတဲ့ကိုဝင်းအောင်စီးနှင်းချိတ်ပိတ်တဲ့အပေါ်မှာတာနာအုပ်ဆောင်ဖွဲ့ကကန့်ကွက်တဲ့ကြောင်းကြီးညာချက်ထုတ်ပါတယ်။ဒါဟာတရားဓမ္မနဲ့မညီညွတ်ဘူးလို့တာနာအုပ်ဆောင်ဖွဲ့ပြောခွင့်ရသူရှင်ဇဝနာက VOE ကိုမိန့်ပါတယ်
။ကြောင်းတဲ့ဒီခုအငင်းပွားမှုဖြစ်တဲ့အခါကျရင်တရားနိလန်းတစ်ခါဖြည့်ရှင်းရမယ်ဆိုတော့ဥစ္စာကဖရားကတတ်မှတ်ပြတာနိလန်းရှိတယ်။အဲ့နိလန်းနေတိုင်းလည်းဦးဇင်းတို့အဆက်ဆက်ဆုံးဖြတ်ခဲ့ပြီးသားဖြစ်တယ်ပေါ့နော်။ဒီလိုနိလန်းတစ်ခါနီးတယ်ရှိပါလေတရားဓမ္မဒီရလုံးဆောင်လို့ရတဲ့နီးလမ်းတွေရှိပါတယ်နဲ့တကယ်ဟိုလူမိုက်ဆက်ဂိုင်းဆန်စာအာနာကိုလက်ကင်ထားပြီးတော့ဒီဟိုတရားဓမ္မလက်လွတ်လုပ်တဲ့ကိစ္စကြတော့တရားဓမ္မနဲ့မညီတဲ့ကိစ္စကိုကျွန်တော်ထောက်ပြပြောဆိုတာပါပဲ
တင်ပါဗျာတန်ဃာရီကိုအတင်းလူဝစ်လဲပြီးတော့ထောင်ထဲထည့်တဲ့ကိစ္စနဲ့ပတ်သက်လို့ဒါကဒီဝီနီးယတစ်ဖက်ကပြောရင်တန်ဃာဟိုစီမင်းရကောဘလူးများရှိပါလဲဗျာအဲ့ဒါညီညွတ်ပါရဲ့လား
တန်ဃာဒီရဟန်းတော်တစ်ပါးကိုလူဝစ်လဲဖို့ဆိုတာသူကသူဝိနည်းဥပဒေမှာရှိပြီးရှိထားပြီလားဖြစ်တယ်။ယဟန်တော်တပါးလူဝိလဲရတဲ့ပြစ်မှုတွေကသူ့ဘာသူရှိထားပြီလား။အဲ့ယဟန်တော်တပါးလူဝိလဲနိုင်လောက်တဲ့ပြစ်မှုဖြစ်ရင်တော့မှဒီပြစ်မှုမြောက်လားမမြောက်လားဆိုတော့စစ်စစ်မင်းမြန်ပြီးတော့ကာယကံရှင်ကဝန်ခံတဲ့အပေါ်မှာဝင်ပြီးတော့ဆုံးပြရတာဖြစ်တယ်။တကယ်လို့ပြစ်မှုသူကျူးလွန်နေတယ်ကာယကံရှင်ကိုယ်တိုင်ကလည်းဝန်မခံသေးဘူးဆိုရင်တော့မှဒီကျန်တဲ့ပုဂ္ဂိုလ်ဟာသူ့ကိုအဲနေဝသုဒ္ဓနာသုဒ္ဓါပေါ့အဲ့ဒီစင်ကြယ်တယ်လည်းမဟုတ်မစင်ကြယ်လည်းမဟုတ်ဆိုတဲ့အနေအထားနဲ့ပဲဆက်ဆံရတယ်ဒင်းလူလည်းရမယ်ဆိုတဲ့အဖြစ်ကိုဘုရားမတမတာဘောနော်ဝန်ခံခြင်းပညာရကာရီတက်ပါဝန်ခံတဲ့အတိုင်းဆုံးပြရမယ်ဆိုတဲ့ဥစ္စာကိုဆုံးပြတာပြီလားရှိပါတယ်အဲ့ဒင်းလူလည်းလည်းရမယ်ဆိုတော့ဝင်းကြီးပါလေဥရိဥရိမကြည့်ပါဘူးအဲ့ဒီဥစ္စာကတရားလက်လို့တရားမဲ့ပြုခြင်းနဲ့ဖြစ်ပါတယ်ခိုင
်းအခုလူဝိလည်းခံရတဲ့အရှင်ဥဒ္ဓရကတာနာအုပ်ဆောင်ဖွဲ့ရပဲထင်ပါတယ်ဘုရားမှန်ပါလားဘုရ
ားဟုတ်ပါတယ်ဟုတ်ပါတယ်တာနာအုပ်ဆောင်မှာတာဝန်ရှိတဲ့ရန်တော်တပါပါပဲ
တာနာအုပ်ဆောင်ဖွဲ့ရဆိုလို့ရှိရင်2009ခုနှစ် Saffron Revolution ဆိုပြီးတော့လူသိများကြတဲ့ရွှေဝါရောင်တန်ခါလှုပ်ရှားမှုအပြီးမှာဖွဲ့စည်းတာပါဆန္ဒပြတန်ခါနဲ့လူတွေကိုအာဏာပိုင်တွေကကြမ်းဖက်နှိမ်နင်းခဲ့တဲ့အပေါ်မှာအဲ့ဒီတုန်းကမြန်မာစစ်စုရကူရောတန်ခါမဟာနာယကမဟာနာအဖွဲ့ကပါပြင်းပြင်းထန်ထန်ပစ်တင်ဝေဖန်ခဲ့တဲ့အဖွဲ့စည်းဖြစ်ပါတယ်အ အဲ့မှာဒီပီနန်ဆီယာရိုဟာဥဆောင်တန်ဃာတစ်ပါးဖြစ်ပါတယ်အဲ့ဒီအညိုရီနဲ့ပီနန်ဆီယာရိုရဲ့အကြောင်းကိုချိတ်ပိတ်တာဖြစ်တယ်လို့မြမတမှုစီရေးမှာပြပကနေပြီးတော့တရကြွကြွပါဝင်လှူရှာခဲ့တဲ့ဥဒ္ဒရကိုအတင်းလူဝဲလဲဖမ်းဆီးခဲ့တာဖြစ်တယ်လို့ယူဆတဲ့အကြောင်းတာနာအုတ်ဆောင်ပြောခွင့်ရသူအရှင်ဇဝနာကမိန့်ပါတယ
်ယူဆအညိုဒီနဲ့လုပ်တယ်လို့လည်းမြင်တယ်ဒီကေဆီယာရိုဒီကူဆီယာရိုဗျာကြီးမရှိသလိုဒီကေလက်နဲ့ဆွဲခိုင်ပြီးတက်ခဲ့တဲ့သူကြောင့်မတရားတော့ဝဲဝိုင်းမှာထိုင်နေနေပြီတရားထဲမှာတိုင်ကျင့်ကြံမှာပဲဆိုလေဒီတန်ခါအဖွဲ့စီကကျောင်းတယောက်ပါလို့ဒီလိုညူဒီအကားလာတာဆန်တယ်ဆိုရဲဒီဆရာတော်ဖျားကြီးတွေပြောစကားရတယ်တော်တော်ကြီးကိုဒီညမှာအဝင်ဆန်ကြဖြစ်ပါတယ်အဲ့တော့ညူဒီဒီဟာညူဒီအကားဒါတော့တော့မဟာတွေခွာပြီးတော့ပြဿနာကိုဖြေရှင်းရမယ်သူဒီဖြစ်ပါတယ်ကဲနဲ့အကားဒါညူဒီညဖြေရှင်းတယ်ဆိုတော့ဥစားကကိုကကိုကနီလန်းမကြောက်ဘူးလို့နေနေနေပါတယ
်အခုလိုကျောင်းနိုင်ပန်ဆိုင်မှုညင်းပွားပြီးတော့ဖြစ်သွားတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့တန်ခါမဟာနာယကမဟာနာအဖွဲ့ရဲ့ဆုံးဖြတ်ချက်ကပဲတည်ဖြစ်ပြီးတော့အစိုးရအုပ်ချုပ်ရေးပိုင်းအနေနဲ့ဝင်ရောက်ဆွတ်ဖက်ပြောဆိုလို့မရဘူးလို့မြန်မာသမ္မတပြောခွင့်ရသူကတော့တုံ့ပြန်ထားပါတယ်။ဒါပေမဲ့လည်းကျောင်းလိုက်ပန်ဆိုင်မှုအငင်းပွားတာဟာမဟာနာအဖွဲ့နဲ့ပီနန်ဆီယာတို့အကြားမှာဖြစ်နေတယ်လို့ပဲဝင်ရောက်စီးနှင်းချိတ်ပိတ်တဲ့နေရာမှာလည်းအုပ်ချုပ်ရေးဆန်ရာဒီလူငယ်ရင်းအာဏာပိုင်တွေပါဝင်နေကြတာမို့လို့လက်တွေနဲ့ပြောဆိုမှုတွေမှာအငင်းပွားစရာတွေတော့ဖြစ်နေပါတယ်ခင်ဗျာ
။အခုလိုမဟာတန်တိဒုက္ခကြောင့်လည်းကသတင်းသုံးနေတဲ့တန်ကာတော်တွေကိုဖန်စီလူဝစ်လဲစေခဲ့တာနဲ့ပတ်သက်လို့ပြပရောက်သာသနာ့အုပ်ဆောင်အဖွဲ့နဲ့မြမအရေးလှုပ်ရှားသူတွေကအခုလာမဲ့တောက်ကြနေမှာနယူးယောက်မှာရှိတဲ့ကုလသမဂ္ဂရုံးချုပ်ရှိမှာဆန္ဒပြဖို့အစီအစဉ်ထားတယ်လို့လည်းသိရပါပါရှင်။တစ်ဆက်တည်းမှာပဲဒီမြမနိုင်ငံမှာအခုလိုဖန်စီခံထားရတဲ့ဗြိတိန်နိုင်ငံသားဖုန်းတော်ကြီးဦးအုပ်ဒရအတွက်လိုအပ်တဲ့အကူအညီတွေကိုရန်ကုန်အခြေစိုက်ဗြိတိရှားတန်ယုံကလိုက်ပါဆောင်ရွက်ပေးနေတယ်လို့သိရပါတယ်။ဥဒ္ဒရာကိုဖန်ဆီးမှုဟာနိုင်ငံတကာတရားဥပဒေစံနှုန်းစံထားနဲ့ကိုက်ညီမှုရှိမရှိဝေဖန်ပြောကြားဖို့ကိုတော့ဒီရန်ကုန်အခြေစိုက်ဗြိတိရှားတန်ရရှိဂျိုးဖစ်ရှားကအပြေမပေးခဲ့ပါဘူး။မစ္စတာဂျိုးဖစ်ရှားကိုဥကျော်စန္တာကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ဗြိတိန်နိုင်ငံသားတယောက်ဖြစ်တဲ့ဥဒ္ဒရာကိုညီမအစိုးရကဖန်ဆီးတာနဲ့ပတ်သက်ပြီးတော့ဘာများလုပ်ကင်ပေးနိုင်မှာလဲခင်ဗျာ
။ We are providing UOTRA with consular assistance at this time. UOTRA
ကျွန်တော်တို့ကဥဒ္ဒရာကိုကိုယ်နိုင်ငံသားတွေကိုပေးရမယ်။ကောင်စစ်ဝန်ဆန်ရာထောက်ကူတွေပေးနေပါတယ်။အခုကဥဒ္ဒရာဟာအင်းစိန်ထောင်မှာရှိနေပါတယ်။တန်ယုံကသက်ဆိုင်ရာဝန်ထမ်းတွေမနေ့ကမနေ့တော့တွေ့ကြပါတယ်။သူနဲ့တနားရီလောက်တွေ့ပြီးအချိန်တွေကိုဆွေးနွေးပါတယ်။အထောက်ကူတွေဆက်ပေးသွားမှာဖြစ်ပါတယ်။
သူဘာကြောင့်ဖန်ဆီးရတယ်ဒါဟာတရားဥပဒေနဲ့ကိုက်ညီသလားမညီဘူးလားဆိုတာကိုတော့မေးခွန်းမထုတ်ဘူးလားစိတ်မခေါ်ဘူးလားခင်ဗျာ
What we are able to do because he is a British citizen detained and arrested in another country we are able to provide consular assistance and that means
သူဟာဒီနိုင်ငံသားတရားအနေနဲ့ဒီပနိုင်ငံတစ်ခုမှာဖမ်းခံရတယ်ဆိုတော့ကျွန်တော်တို့အနေနဲ့လုပ်နိုင်တာကကောင်စစ်ဆိုင်ရာအကူအညီပေးဖို့ပဲဖြစ်ပါတယ်ဆိုလိုတာကသူ့အနေနဲ့တရားဥပဒေနဲ့အညီအပြည့်အဝခုခံချေပါပိုင်ခွင့်ရှိရပါမယ်။သူ့အနေနဲ့လိုအပ်တဲ့ကျန်းမာရေးဆိုင်ရာအထောက်ပံ့တွေအားလုံးရရပါမယ်။ဆိုတာတွေကိုအာဏာပိုင်တွေနဲ့ပြောထားပါတယ်။တောက်ကြနေရုံထုတ်တဲ့အခါမှာလည်းတန်ယုံဝန်ထမ်းတွေကတရားရုံးကိုသွားပြီးတော့စောင့်ကြည့်ကြမှာဖြစ်ပါတယ်
။ဟုတ်ကဲ့ကျွန်တော်သိချင်တာကဒီညမှာစုကိုဖန်ဆီးတဲ့ဒီမြန်မာနိုင်ငံအစိုးရရဲ့လုပ်ချက်ဟာဒါနိုင်ငံတကာဥပဒေအစင်တန်းနဲ့ညီညွတ်သလား၊ကိုက်ညီသလား၊မှီသလားဆိုတာသိချင်တာပါ
။I can't comment at this stage on the legal case itself but what I can
say ဒီအုပ်နဲ့ပတ်သက်ပြီးအခုချိန်နေမှာကျွန်တော်မဝေဖန်နိုင်ပါဘူးသူ့အတွက်တရားဥပဒေနဲ့အညီအပြည့်အဝခုခံကာကွယ်ခွင့်ရဖို့ကိုပဲပြောနိုင်ပါတယ်နိုင်ငံတကာဥပဒေအစစ်နဲ့အညီခုခံကာကွယ်ခွင့်ရှိရမှာဖြစ်ပါတယ်ဥဒ္ဒရာမှာရှင်းနေရှင်းရတူလည်းရထားပါပြီဒီအဖွဲ့နဲ့လည်းကျွန်တော်တွေ့ဆုံပါပါ
ထောင်တွင်းအခြေအနေရောဘယ်လို
ဆိုလဲ Well I did not personally visit yesterday but my colleagues did this and they discussed with Utsara his situation and his needs
ကျွန်တော်ကိုယ်လည်းမတော်ပါဘူးကျွန်တော်လုပ်ဖို့ကံပဲပြီးသွားခဲ့တာပါထောင်အနာပိုင်တွေနဲ့တွေ့ပြီးတော့လိုအပ်တဲ့ဆေးဝါးအစာအာဟာရတွေရဖို့ပြောခဲ့ပါတယ
်နောက်ဆုံးမေးချင်တာကတော့အမေရိကန်ပြည်ထောင်စုနဲ့နှိုင်းရှင်မေးလို့တာပါအမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားတချို့ဂျွန်ရက်တော်တို့ဘာတို့ကိုမြန်မာနိုင်ငံအစိုးရဖမ်းဆီးခဲ့တာရှိပါတယ်အဲ့ဒီတော့အမေရိကန်အနေနဲ့ချက်ချင်းသူတို့ကိုပြန်လွှတ်ပေးဖို့အရေးဆိုပြီးတော့သူတို့နိုင်ငံသားတွေကိုသူတို့နိုင်ငံကိုပြန်လည်ခေါ်ဆောင်လာခဲ့ပါတယ်အခုဗြိတိရှားအစိုးရလုပ်နေတဲ့လုပ်ရက်နဲ့ဘာကြောင့်ကွာခြားရတယ်လို့ပြောကြတာလဲ
I can't give a comment on that specifically but what I can say is that
ဒီကိစ္စကိုကျွန်တော်ဘာမှမဝေဖန်လို့ပါဘူးသူ့ကိုကိုယ်နိုင်ငံသားတွေကိုပေးရမယ်ကောင်စစ်ဝန်ဆန်ရအထောက်အကူတွေပေးအပ်သွားမယ်လို့ပဲပြောနိုင်ပါတယ
်ဦးကျော်စန်းသားပါရှင် ဒီမြန်မာနိုင်ငံအတွင်းစစ်ပြေးဒုက္ခသည်တွေအရေးကူညီဖို့အပါအဝင်တိုင်းသားဒေသတွေမှာစစ်တပ်ကအကြမ်းဖက်ပြုမူနေတဲ့လိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေကိုအမြန်ဆုံးရပ်တန့်ရေးဗြိတိသျှအစိုးရအနေနဲ့မြန်မာအစိုးရကိုဖိအားပေးဖို့ဗြိတိန်ရောက်အမျိုးသမီးကိုယ်စားလှယ်အဖွဲ့ကဗြိတိသျှပါလီမန်မှာတင်ပြခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလန်ဒန်မှာကျင်းပခဲ့တဲ့ပြည်ပခအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအဆုံးသတ်ရေးနိုင်ငံတကာညီလာခံကိုတက်ရောက်ပြီးဗြိတိသျှအစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့တဲ့မြန်မာအမျိုးသမီးအဖွဲ့ကိုမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
မြန်မာနိုင်ငံထဲမှာလက်ရှိဖြစ်ပွားနေတဲ့ကချင်ရှမ်းကရင်ဒေသကတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရတပ်ကြားစစ်ရေးပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာပြီးထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့နောက်စစ်ပြေးဒုက္ခသည်တွေအိမ်ပြန်နိုင်ရေးအပါအဝင်ငြိမ်းချမ်းရေးတည်ဆောက်နေမှုဖြစ်စဉ်တွေကိုမြန်မာအမျိုးသမီးကိုယ်စားလှယ်အဖွဲ့ကဗြိတိသျှပါလီမန်အပါအဝင်အစိုးရတာဝန်ရှိသူတွေကိုပါဆွေးနွေးတင်ပြခဲ့ပါတယ်ဗြိတိန်နိုင်ငံရောက်မြန်မာအမျိုးသမီးကိုယ်စားလှယ်အဖွဲ့မှပါဝင်တဲ့မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ် WNB ကအထွေထွေအတွေ့အကြုံမှတ်တင်တင်ညို့ကအခုလိုရှင်းပြပါဗျ။
အခုလက်ရှိမြန်မာနိုင်ငံမှာငြိမ်းချမ်းရေးဖော်ဆောင်မှုပြုလုပ်နေတာတဲ့တပြိုင်နက်တည်းမှာပဲစွဲတွေဆက်ဖြစ်နေတာရင်ဒီတဲ့ခါကြလို့ရှိရင်တော့ဒီအမျိုးသမီးခွင့်ရနောက်လူခွင့်ချုပ်ဖောက်မှုတွေဆက်ဖြစ်တဲ့ကိစ္စကကျမတို့ကအရန်ကိုဟိုစိုးရိမ်ပူပန်မှုမှာဖြစ်တယ်ပေါ့နော်။ဆိုတော့တကယ်စစ်မှန်တဲ့ငြိမ်းချမ်းရဖို့ဆိုလို့ရှိရင်တော့ဒီစစ်ပွဲတွေရက်ကိုရရမယ်။အဲကြောင့်မလို့စစ်ပွဲတွေလုံးဝမဖြစ်အောင်ဒီ UK အစိုးရအနေနဲ့ကလည်းဖိအားပေးပေးဖို့ရ။နောက်ပြီးတော့မှဒီကချင်တို့ဒီရခိုင်တို့ဘက်ကမှဆိုရင်ဒီ IDP တွေပေါ့နော်။ဒုက္ခသည်တွေလည်းအများကြီးဖြစ်နေတယ်။ဒါပေမဲ့လည်းလုံလောက်တဲ့ဒီစားနပ်ရိက္ခာတွေမရရှိဘူးပေါ့။အဲ့ဒီအပြင်ကိုဒီစားနပ်ရိက္ခာဖြတ်တဲ့အနေထားဒီ short term အနေထားဒီပြုလုပ်နေတဲ့ဟာကလည်းပဲအမ်ဒါမာဒီ IDP တွေအတွက်ဒုက္ခရောက်စေတယ်ပေါ့အဲ့ဒါကိုကိုလည်းပဲတည်တည်ချာစဉ်းစားပြီးတော့မှတကယ်ထိရောက်တဲ့အကူအညီပေးမှုမျိုးတွေပြုလုပ်ဖို့ရလူလူချင်းပြုဖွဲ့စည်းတွေကနေတစင်လည်းပဲအကူအညီပေးနိုင်ဖို့အတွက်ကိုစဉ်းစားဖို့ပေါ့နော်အဲ့ဒါမှလည်းပုံမှန်ပြီးတော့မှထိရောက်တဲ့အနေအထားမျိုးဖြစ်မှာဒါကိုလည်းကျမတို့ပြောတယ်နောက်ထပ်ကျမတို့ရဲ့စိုးရိမ်ပူပန်မှုတစ်ခုကတော့ဒီထိုင်းနိုင်ငံဘက်ကမှအခြေစိုက်နေတဲ့ဒီကရင်တွေဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုပြန်လည်ပို့ဖို့ပေါ့နော်တိုးတဲ့နေရက်တွေပြန်ပို့ဖို့ကိစ္စဆီစဉ်နေတဲ့ဟာကအခုချိန်မှာအချိန်မတန်သေးပဲနဲ့စီစဉ်နေတဲ့အတွက်အယောင်စိုးရိမ်နေပြီးတော့မှလည်းဒီစားနပ်ရိက္ခာတွေရှော့ချတဲ့အတွက်ကြောင့်မလို့အယောင်ကိုဒုက္ခရောက်နေတယ်ဆိုတဲ့အနေထားပေါ့ဒါတွေကိုကျမတို့ထောက်ပြပါတယ်ဟုတ်ကဲ့
ဒေသခံပြည်သူတွေဟာစစ်ကဲဆိုးရတဲ့ဒဏ်ကိုအလူးလဲခံနေရတဲ့အချိန်မှာပဲအမျိုးသမီးတွေရဲ့လိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုကိုနောက်ဆက်တွဲဆိုးကျိုးအဖြစ်ရင်ဆိုင်ခံစားနေရတဲ့အတွက်လုံခြုံရေးမှာလုံ့ဝကိုအကာအကွယ်မဲ့နေရတဲ့အနေအထားဖြစ်တယ်ဆိုတာကိုလည်းအမျိုးသမီးရေလှုံ့ဆော်သူတွေကတင်ပြခဲ့ကြပါတယ်
။ဟုတ်ကဲ့အဲ့ဒါတော့ကျမတို့ရဲ့ဒီအဓိကဦးစားပေး issue အနေနဲ့ကျမတို့ဆွေးနွေးတာပေါ့။ကျမတို့ကတော့ဘာလို့ဖြစ်ဖြစ် UK ရဲ့အခန့်ကဏ္ဍပေါ့လေသူတို့ဖြစ်အလိမ်ပိုင်းဆိုင်ရာကြံဖတ်မှုတွေရက်တက်မှုတွေလုပ်တဲ့နေရာမှာတော့အရင်ရေးကြည့်တယ်လို့ကျမတို့မြင်တယ်။ဘာလို့ဆိုသူကိုယ်တိုင်ကတော့ကမကထားပြုလို့ဖြစ်ဆိုတော့ဒါကြောင့်မလို့လဲကျမတို့ကဆက်နေတယ်ပေါ့လေ။ဆက်နေပြီးတော့မှဒီကိစ္စကလည်းတကယ်လက်တွေ့အကောင့်ထခေါ်တဲ့အပိုင်းထိ UK ဆိုရနေနဲ့ဟိုတိုက်တွန်းလို့ဆိုသွားနိုင်အောင်ရဲ့တကယ်နဲ့မှာပဲမြန်မာနိုင်ငံမှာလက်ရှိလိုအပ်နေတဲ့ကိစ္စရတဲ့ဖြစ်ပျက်နေဖြစ်ပေါ်ပြောင်းလဲမှုတွေနောက်အမျိုးသမီးတွေရဲ့အကြမ်းဖက်ခံနေရတဲ့ကိစ္စတွေတောင်လည်းကျမတို့ဆက်လက်တင်ပြတာပေါ့ဒါမှလည်းတို့အနေနဲ့ကထိရောက်တဲ့အကူအညီပေးမှုတွေကိုလုပ်နိုင်မယ်လို့ကျမတို့မြင်လို့ပါ
အခုလက်ရှိမြန်မာနိုင်ငံမှာမြန်မာအစိုးရကပြဋ္ဌာန်းအတည်ပြုဖို့စူးစမ်းနေတဲ့လက်ထပ်ထိန်းများခြင်းနဲ့ကိုယ်ခွေရဘာသာကူပြောင်းခြင်းဆိုင်ရာဥပဒေအစ်တတွေနဲ့ပတ်သက်လို့လည်းလူခွေရဆုံးရှုံးမှုတွေရှိတယ်လို့မတ်တင်ဒီညိုကပြောပြပါဗျ။
ခုစူးစမ်းပြုလုပ်နေတဲ့ဟိုဘောနော်ဘာသာအမျိုးဘာသာသာသနာဆောက်ရှောက်ရေးဆိုတဲ့ခေါင်းစဉ်အောက်ကနေလုပ်နေတဲ့ဟာကိုကျမတို့ထောက်ပြရတယ်။ဒါဟာမဖြစ်သင့်ဘူးပေါ့လေကျမတို့ဒီ2021ရာစုမှာပြောရမယ်ဆိုလို့ရှိရင်အမျိုးသမီးအမျိုးသားတန်းတူရေးနဲ့ပြီးတော့မှလည်းတကယ့်အမျိုးသားလုံးဖွံ့ဖြိုးတိုးတက်ရေးကိုဥတည်တဲ့လှုပ်ဆောင်မှုမျိုးတွေတာပို့ပြီးတော့ဖြစ်တဲ့နယ်ဒါသာဘယ်ဖြစ်ဖြစ်ဟိုကိုယုံကြည်ရကိုကိုကပိုက်ခွင့်ရှိတယ်ဆိုတဲ့အနေအထားမျိုးပေါ့ဒီမျိုးလှုပ်လှက်ခွင့်တွေအမျိုးသမီးတွေကိုပေးထားရမယ်ပေးဖို့ပေးတဲ့နယ်ဆိုတဲ့ပုံစံမျိုးပေါ့လေအဲ့ဒါမျိုးကိုကျွန်တော်တို့ကတော့လှုပ်လှုပ်လှက်လှက်နဲ့တကယ့်ဒီမိုကရေစီအလွတ်လပ်တဲ့ဒီမိုကရေစီဆိုတဲ့ခေါင်းစဉ်အောက်မှာအဲ့ဒီရအောင်ကျမတို့တိစားမဲ့ချိန်မှာခုလိုမျိုးကန့်သတ်မှုတွေပြုလုပ်တာကအမှန်တမ်းမလိုလားအပ်တဲ့လှုပ်ဆောင်မှုတစ်ခုလို့ကျမတို့မြင်တယ်ပေါ့အဲ့ဒါကျမတို့တင်ပြပါတယ
်အမျိုးသမီးကိုယ်စားလှယ်အဖွဲ့မှမြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ် WNB ကအထွေထွေအတွင်းရေးမှူးဒေါ်တင်တီညိုကရင်မျိုးသမီးဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကဒေါ်နော်စုစနာလှလှဆူကရင်မျိုးသမီးအဖွဲ့ကဒေါ်ဝါကူရှိနဲ့ကချင်အမျိုးသမီးအဖွဲ့ကဝတ်ကမွန်နီလီကချင်ငယ်ရဲကွန်ရဲအဖွဲ့ကမမ်မီစပယ်ဖြူနဲ့ရှမ်းအမျိုးသမီးလှုပ်ရှားဆောင်ရွက်ရေးကွန်ရဲအဖွဲ့ကနောင်ဆောင်မွန်တို့လည်းပါဝင်ပြီးတော့မြန်မာနိုင်ငံအတွင်းအမျိုးသမီးတွေလက်ရှိကြုံတွေ့နေရတဲ့အမျိုးသမီးခွင့်ရချိုးဖောက်ခံနေရမှုတွေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံမှာဆွေးနွေးတင်ပြခဲ့ကြတာဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြခဲ့တာပါ။ထိုင်းနိုင်ငံအတွင်းမှာနှစ်ပေါင်း20ကျော်အခြေချနေထိုင်လာခဲ့ကြတဲ့မြန်မာဒုက္ခသည်တွေအနေနဲ့နေရရင်းကိုပြန်လို့ရမရဆိုတာနဲ့ပတ်သက်လို့လုံခြုံရေးကောင်စီကတာဝန်ရှိသူတွေအပါအဝင်ဒေသဆိုင်ရာအာဏာပိုင်တွေနောက်ပြီး UNHCR စတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ထိုင်းမြန်မာနယ်စပ် မှာဒီမဲဆောက်မြို့မှာတုံးရကြဆွေးနွေးခဲ့ကြပါတယ်အပြည့်စုံကိုတော့ဆက်သွယ်ဆောင်ရမ်းထားတဲ့ထိုင်းချေဆိုင် VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံတွင်းမှာနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အတွက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့နေဆက်တလျှောက်မှာနှစ်ရှည်လများခေလုံခွင့်ပေးထားရတဲ့မြန်မာဒုက္ခသည်တွေရဲ့ကိစ္စတွေကိုလည်းဆွေးနွေးမှုတွေလုပ်လာတာပါတက်ခရိုင်တွင်းကဒေသဆိုင်ရာအာဏာပိုင်တွေအပါအဝင်ထိုင်းနိုင်ငံရဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအပါအဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးဒုက္ခသည်တွေပြန်လို့ရနိုင်မှုရှိမရှိအခြေအနေတွေကိုတက်ခရိုင်မဲဆောက်မြို့မှာဆွေးနွေးဖလှယ်ခဲ့ကြတာပါ။ကရင်ဒုက္ခသည်ကော်မတီရဲ့ဒုတိယဥက္ကဋ္ဌဆရာကျော်ကတော့ငြိမ်းချမ်းရေးမရရှိသေးဘဲဒုက္ခသည်တွေပြန်လို့မရသေးဘူးဆိုပြီးပြောဆိုလိုက်ပါတယ်
။မိုင်းကိစ္စကတလောက်ရေးမကြည့်သေးဘူး။ကျွန်တော်အနေနဲ့ရေးကြည့်တာ peace ရောက်ဖို့ peace ရလာလို့ကြည့်မိုင်းရလို့လျှောက်နေကျွန်တော်ရှင်းသွားမှာပေါ့ဟုတ်တယ်မလား။အခုကပြီးနေရတော့ကျွန်တော်ရှင်းပြီးပြန်ပြန်ပြုတ်လဲရတာပဲဟုတ်တယ်မလားဟုတ်ကဲ့အဲ့ဒါကျွန်တော်တို့ KRCS stand ပေါ့လေကျွန်တော
်ကဟုတ်ကဲ့ဒါဆိုရင်ဆရာကြီးဒီအတင်းအကျပ်တွေမြန်ပြန်ပို့တာမျိုးတွေဖြစ်လာမယ်အဲတော့မနော်ဒီခုလဲအခုဒီ KI နဲ့မြန်မာဆိုရလို့ကဒီစီစဉ်နေတဲ့ pilot project တွေရဒီဒုက္ခသည်တွေရွှေ့ပြောင်းမယ်ဆိုတာမျိုးကြီးလဲကြားနေရတာတွေရှိတော့ဒီဒီအဲ့လိုမျိုးအခြေအနေပေါ်မှာရောဆရာတို့ဘယ်လိုစဉ်းစားမလဲရှင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့
ကျွန်တော်ဒုက္ခသည်ရေးခင်းကနော်local issue မဟုတ်ဘူး international issue ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ international principle အတိုင်းပဲသွားမယ်နော်ပြန်မိမိဆန္ဒအရာကိုကျွန်တော်အခြေခံမယ်ဟိုဒုံတိုင်းဒုံတိုင်းဖြစ်နေပြီမဲ့ဒါပြန်ကျင်တဲ့လူပြန်ရဲတဲ့လူ spontaneous return ကိုကျွန်တော်မတားဘူ
းဟုတ်က
ဲ့တော့ဒီ UNHCR ရဲ့ principle ထဲမှာလည်းပါတယ်လीနော
်ဒုက္ခသည်တွေကရောဆရာတို့တွေ့မိတဲ့လောက်ပေါ့ဖြည်နေမျိုးမှာအများစုကပြောင်းရင်ကြတာမျိုးရောရှိလားဆရာ
လက်မပါရင်ဘယ်သူမှအေးရွာမပြောင်းချင်သေးဘူးလေဆရာမနော်အဲ့တော့ကျွန်တော်ကကြည့်ရမယ်ကျွန်တော်ယူရမှာလက်စားနေပြီလား
ကရင်လူခွင့်ရေးအဖွဲ့အစည်းဖြစ်တဲ့ KHRG ကတော့မိုင်းနဲ့ရှင်းလင်းမှုမရှိသေးတဲ့ကိစ္စတွေနဲ့မြေယာပြဿနာတွေရှိနေတာမျိုးတွေလူခွင့်ရေးချိုးဖောက်မှုတွေကရင်ပြည်နယ်တွေမှာရှိနေသေးပေမဲ့ကရင်ဒုက္ခသည်တွေရဲ့သဘောဆန္ဒအတိုင်းသာဖြစ်တဲ့နဲ့ဆိုပြီးလူခွင့်ရေးအဖွဲ့ရဲ့တာဝန်ခံတဦးဖြစ်တဲ့ကိုစောဝေလင်းကဆိုပါတယ်
ကျွန်တော်တို့တာဆုံးပြပြလို့မရဘူးသူတို့တကတကယ်ဒုက္ခတွေမှာနေတဲ့ဒုက္ခတွေနေတဲ့ပြည်တဲ့လူတွေသူတို့မှာပြန်ပြင်းနေတယ်သူတို့မှာဒီလွတ်လပ်စွာဘူးတဲ့ဆုံးပြပါခွင့်ရှိတယ်ကျွန်တော်တို့ return နဲ့ပတ်သက်ပြီ
းဆိုတော့အခုလောလောဆယ်အခြေအနေမျိုးမှာပေါ့နော်အော်ဒီမြန်မာအစိုးရပဲဖြစ် KNU ပဲဖြစ်ဖြစ်ထိုင်းအစိုးရဖြစ်ဆုံးဖြတ်ပြီးတော့ပြန်ခိုင်းနေဆိုရင်တင့်တော်မှုရှိမလားရှင
်ဒုက္ခတွေမပြန်ချေတဲ့အတူတည်းပြန်ခိုင်းမလို့ရှိဘူးလို့ပြောမလား force return forceကျက်ဖရေးစစ်တောင်းပေါ့အဲ့လိုမျိုးလုံးမလို့ရှိရင်မသိတော့ဘူးလို့ကျွန်တော်ထင်တာပဲ
ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်းပေါင်း9ခုရှိပြီးကုလသမဂ္ဂရဲ့တရားဝင်စည်းရင်းအရဒုက္ခသည်တသိန်း2000ကျော်ရှိနေပါတယ်ဒါပေမဲ့လည်းနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေနဲ့ဆိုလူဦးရေကဒီထက်မကလည်းပိုရှိနေတာပါတရရင်သားလက်နက်ကင်တွေနဲ့မြမအစိုးရတို့အပြစ်ခတ်ရဲစဲရေးလက်မှတ်ရေးထိုးမှုတွေလုပ်ခဲ့ပေမဲ့တိုက်ပွဲတွေပြန်ဖြစ်နေတာတွေပဋိပက္ခတွေရှိနေသေးတဲ့အတွက်ပြင်းရင်မှလည်းဒုက္ခသည်ဥယျာဉ်တွေကတိုးနေတာပါ။နော်ဝေးနိုင်ငံအခြေစိုက်ဒုက္ခသည်များကောင်စီရဲ့အစီရင်ခံစာမှာတော့2013ခုနှစ်အတွင်းမှာပြင်းရင်ဒုက္ခသည်6သိန်း4000ကျော်ရှိနေတယ်ဆိုပြီးပြောဆိုထားတာပါ။မတည်ငြိမ်သေးတဲ့အခြေအနေအောက်မှာကရင်ပြည်နယ်တွင်းကဒုက္ခသည်တွေကလည်းနေရရေးပြန်ဖို့ကိစ္စကိုစိုးရိမ်ပူပန်နေကြပါတယ်။မဲဆောက်မှာပြုလုပ်တဲ့ဆွေးနွေးပွဲကတော့ထိုင်းနိုင်ငံဘက်ကနေရရင်းကိုအတင်းအကျပ်ပြန်ဖို့မယ်ဆိုတဲ့သဘောထားတွေတော့မထုတ်ပြန်သေးပါဘူး။ဒုက္ခသည်တွေအနေနဲ့ကတော့ဒီသတင်းကြားပြီးတဲ့နောက်မှာစိုးရိမ်ပူပန်မှုတွေရှိလာတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီကတော့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေအနေနဲ့ကတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့နိုင်ငံတကာကကူညီထောက်ပံ့မှုတွေညှော့နှဲလာတဲ့အပေါ်မှာနယ်စပ်မှာနေထိုင်ရတာတွေနဲ့စားသောက်ရေးတွေကအဆအခက်ခဲတွေရှိလာပြီးဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ